မင်္ဂလာပ
ါတယောညွန်းနှင်းတွေအသည့်ရေးဆွဲဖို့ပြင်ဆင်နေတဲ့အခါ1980ကျော်ကမြမသာတယောညွန်းနှင်းအဖွဲ့ဝင်ဆရာကြီးတွေရဲ့ကျေးဇူးကိုပြန်အောင်မိမိပါတယ်တယောညွန်းနှင်းအဖွဲ့မှာကြပြားဆရာကြီးတင်မိုးတို့မောင်စွမ်းကြီးတို့ပြင်းမနာမောင်နီတင်တို့ပါခဲ့ပါတယ်စကေပြေဘက်ကဆိုလဲဆရာကြီးမောင်ခင်မင်းတနုဘူးတို့ပညာရေးတက္ကသိုလ်ကမြမသာတင်ပြနီးပါမောက်ခဦးတန်းထွတ်တို့ပေါ့အဲ့ဒီအခါကမြမဆိုရှယ်လစ်လမ်းစဉ်အာဏာခေတ်ဖြစ်ခဲ့တော့စာရွေးချယ်ပြတ်ထန်းရတာအင်မတန်ကြက်တဲကျင်းမြောင်းပါတယ်။ကွယ်လွန်ပြီးအနှစ်20ကျော်တဲ့စာရေးဆရာရဲ့စာကိုမှကျောင်းသုံးစာအုပ်မှသုံးခွင့်ရှိပါတည်း။ဒီကြားထဲကကိုပဲဆရာကြီးတွေရဲ့စွမ်းအားဉာဏ်အားကျေးဇူးကြောင့်နှစ်30ကျော်ကြာတဲ့အခုအချိန်ထိဆရာတို့ကောက်နှုတ်ရွေးချယ်ပြတ်ထန်းထားတဲ့စာတွေအခြေခံကြောင်းမြမသာအတန်းတွေမှာပို့ချနေကြစေ၊သင်ယူနေကြစေပါ။စာတွေကအတန်းထဲမှာသာမကကိုဘဝကိုပတ်ဝန်းကျင်မှာအထိအသုံးကျတဲ့စာတွေဖြစ်နေတာကိုဒီလိုအသုံးကျလာတဲ့အထဲကနဝမရဲမြမကပြလက်ရည်စင်တွေကဗရက်များရွှေကူကပြဟာဖြင့်အကြောင်းတိုက်ဆိုင်တိုင်းရွမိဖက်မိစရာဖြစ်နေတော့တာပါပဲအကြောင်းတိုက်ဆိုင်တိုင်းဆိုတာကအမှန်နဲ့အမှားဓမ္မနဲ့အဓမ္မပဋိပက္ခဖြစ်နေတဲ့အခါတွေကိုဆိုလိုပါတယ်အမှန်ဆိုတာကအေးအေးသဘောမေတ္တာသဘောနဲ့ရှင်အမှားဆိုတာကအပူသဘောလောဘဒေါသမောဟတွေရှည်တန်းတင်အမှန်ကကိုခီးကိုသွားနေပြီမဲ့အမှားကရန်လုတ်ခြင်းဒီလိုဖြစ်စဉ်တွေကိုကြုံရကြရတဲ့အခါမြမကပြလက်ရွေးစင်တဲကဗရက်များရွှေကူကပြကိုအောက်မေ့ဆင်ခြင်းမိပါတယ်စာကောင်းပြီကောင်းဆိုတာကတခစ်ဆိုင်မဟုတ်ကာလာအားလုံးနဲ့ဆိုင်နေတတ်တယ်မဟုတ်ပါလားဗရက်များရွှေကူလေးစီကပြကိုရေးသားတော်မူခဲ့တဲ့မန်လင်းဆရာတော်ဖျားကြီးဟာဘွင်းဝင်သမားကြီးပါဘရင်ကိုလဲထိတ်လန့်နေတာမဟုတ်ပါဘူးမတော်မရောပြုတ်မိမတော်တရောရှောင်မိထားမိတဲ့အခါဘရင်ကသာဆရာတော်ဖျားကိုယွန့်ထိတ်ရတာပါဒီလိုပဲတခြားယဟန်တော်တွေသာသနာဝန်ထမ်းတွေကလည်းဆရာတို့နှုတ်ဆရာတို့စကားကိုအလေးထားရပါတယ်မျက်စိတည်းအမြင်မတော်ရင်ကိုယ့်ဘက်ကမှန်တယ်လို့ယူဆရင်ဆရာတော်ကကြမ်းကြမ်းရမ်းရမ်းပုံပွင့်လင်းလင်းနှစ်တော်နှံတော့တာပါပဲဗရမများရွှေကူကပြားကိုဘယ်သူအတွက်ရည်စူးရေးဖွဲ့ခဲ့တယ်ဆိုတာကိုရိုင်းတော့အတိအကျမမှတ်မသားမိသေးပါဘူးဒါပေမဲ့ဒီကပြားဟာအမှန်နဲ့အမှားဓမ္မနဲ့အာဓမ္မပြိုင်ပွဲကိုရေးဖွဲ့ထားတဲ့စာပါဒီလိုပွဲမှာအမှန်ဟာဘယ်တော့မှတိမ်ကောသွားမှာမဟုတ်အမှန်မလိုလားသူတွေမှသာအညစ်အကြေးတွေနဲ့ပေးရည်နွမ်းမောသွားစရာရှိတယ်ဆိုတဲ့အချက်ကိုဒီကပြားမှာထင်ရှားအောင်ပြထားပါတယ်ကပြားကတူတူလေးပြစ်မရှိပြစ်ရှာလာမင်းကိုခွေးဟောင်လို့ရွှေလရောင်ပြောင်းမပြတ်တဲ့ထုံးလျက်ပင်သာမြတ်ရွှေကူပရမ ्या ကိုလဝက်များကညူဆူစွာညူနူးကတိုက်နေပုတ်လေးလေးဂူးရွှေမှာအယောင်ထွက်တယ်ရှေးကထဲ့ကဲတဲ့တူတူရှင်းရှင်းရှိတယ်မဟုတ်လားအပြစ်မရှိဘဲအပြစ်ရှာတတ်တဲ့လူတွေရဲ့အမူအရာရုပ်ပုံဟာထင်ငနေပါလာမင်းကြီးများထိန်နေသားမလားဆိုတခါတလေထထဥဒက်ဟောင်တတ်တဲ့မြင်ကွင်းကိုအညာကြီးနဲ့ညာချမ်းရှူကင်းနဲ့ကျောင်းဝင်နဲ့တောတက်ရှင်တွေအလွဲတကူပြေးမြင်မိမှာပါအမှန်တရားကိုအပြစ်မြင်အပြစ်တင်နေရင်လာမင်းကိုခွေးဟောင်တာနဲ့အတူတူပါပဲလို့ဆရာတော်ကခက်ဆက်ဆက်အမိန့်ရှိလိုက်တာပါခွေးဟောင်လို့ညာချမ်းရဲ့တိတ်ဆိတ်ငင်းသက်တဲ့အလှတော့ပျက်စီးတာပေါ့ဒါပေမဲ့တခြားဘာရက်လည်းမှမရှိပါဘူးဟိုးမိုးပေါ်လာမင်းကြီးကဖြင့်သူဟာသူတာမင်းတာနေမှာပဲလာရောင်ကညှိုးမသွားပါဘူးအမှန်တရားဆိုတာမှာမမမတ်မတ်တီတီကြီးကြီးရက်တီနေနိုင်တဲ့စွမ်းအားကအမြူတီတက်ကကိန်းနေပြီးသားဒီအဖွဲကလက်တွေမျက်မြင်သားတဲ့ကနောက်ထုတ်ပြတဲ့သားတဲ့ကဇာလာပီလာသားတဲ့ကဗရမားလိုင်းကူကိုဝက်တွေရှွတ်နဲ့လူတဲ့ဇာတကဇလန်သူခိကဒီစားကြရတဲ့ပြည်သက်ကဒီဇလန်ကိုတိပီးသားဆိုတော့ချက်ဆိုးငွက်ကမိတောက်ပြီးသားပါဒါပေမဲ့အခုခိကာလတချို့တော်တတ်ရှင်တွေက950ဇဝတ္ထုတွေနဲ့ဝေးကောင်းဝေးနေနိုင်ပါတယ်သူတို့ကိုရည်ရွယ်ပြီးဇာတကဇလန်အကျဉ်းလေးအစီရင်ခံလိုက်ပါစေရှီရုံးကဗရမားလိုင်းကူတစ်ခုနားမှာရတိအကြောင်းတစ်ကြောင်းရဲ့ဝက်အကောင်30ရဲ့ရှိတဲ့လိုင်းကူနဲ့မနီမဝေးမှာချင်းတိတကောင်ကကျက်စားလေးရှိတော့လိုင်းကူဗရမားမျက်နှာပြင်မှာအရေးလာလာထင်တာကိုချင်းတိအရေးမြင်တာနဲ့ဝက်တွေထိတ်လန့်ပြီးအစာမစားနိုင်တပိမ့်မိန်တလိမ့်လိမ့်ဖြစ်ကုန်တာပေါ့အဲ့ဒီမှာဝက်အကြီးအကဲကဗရမားပြင်ကိုညစ်အောင်မှိန်အောင်လှုပ်လိုက်ရင်ချင်းတိကိုမမြင်ရတော့ဘူး လို့အောက်မေ့တယ်။ဒါနဲ့အနီးအနားရေအိမ်ကဘွဲထဲရှင်တွေမှကိုကိုလူဗဒမြမျက်နှာပြင်ကိုလာပွကြညစ်ထေးအောင်လုပ်ကြတာပေါ့။ဒါပေမဲ့ဗဒမြကပုတ်လေးပြောင်းလေးဖြစ်နေတော့ဝက်30အမောအဖက်တင်ကြတဲ့တယ်။နောက်ဆုံးရသေးကြီးကိုသွားမိမှဗဒမြရဲ့ပုတ်လေးပြောင်းလေးသဘောကိုနားလေသွားကြပြီးအမတန်မန်းလျှော့ကြတဲ့တယ်။ဇာတကဇလန်းကအဲ့ဒီလိုဆိုပါတယ်။ဒီဇလန်းကိုမျက်ရွှေကူဗဒမြကိုလာဝက်များကညူဆူစွာညွန်လူကတိုက်နေလို့တူတူလေးဖွဲ့တဲ့ပြီးမန်လေးဆရာတော်ဖျားကတာတကထုတ်လိုက်တာပါတူတူနဲ့ထီထီမိမိရှိလာပါတယ်အမှန်တရားရဲ့မညစ်မနွမ်းမတိမ်မမြုပ်တဲ့သဘောတဘာဝဟာလေဖတ်သူရဲ့ဉာဏ်ထဲမှာလင်းကနေလက်ကနေပါပဲငါတို့စာရိတာတကရီနဲ့အားပြည့်နေတဲ့လေးစစ်တပုတ်ပါဒါပေမဲ့လူငယ်တချို့ဇောတကတက်ကောင်းတက်ချင်ကြမယ့်အချက်တစ်ချက်ရှိပါတယ်အဲ့ဒါကဝက်တွေစိတ်ကူးကြဝက်တွေနဲ့ရသေးကြီးစကားပြောကြတာတွေပါတော့ဒီဇလန်းကယုတ်တိမရှိပါဘူးလို့တွေးကြမယ်အချက်ပါဒီနေရာမှာဇာတကဝိထုတွေဖတ်တဲ့အခါထားတင်ထားအပ်တဲ့စိတ်အခံသဘောကိုဆရာကြီးဆရာမကြီးများစီကသင်ယူဘူးတဲ့အတိုင်းဝေးမြလိုက်ပါရစေဇဝိထုတွေဖတ်တဲ့အခါယုတ်တိတောင်းကကြည့်ဖို့ထက်ဘာမှတ်သားလိုက်နာတိုက်တယ်လေဆိုတဲ့နိတိတောင်းကကြည့်တင်တယ်လို့ဆိုကြပါတယ်ရှင်စပီးမြင့်ပြီးလူမျိုးတင်ပါစေ